နိုင်ငံတော်သမ္မတဦးဝင်းမြင့်ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုချစ်ကြည်ရခေရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ငူယွင်ဆန်ဖူနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ဒီကနေ့အနေပြီးတော့မှတွေ့ဆုံခဲ့ကြပါတယ်။နိုင်ငံချစ်ကြည်ရနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေရည်ရွယ်ပြီးတော့တုံးရကြခေရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဆိုခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စတွေဆွေးနွေးခဲ့ကြကြောင်းမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာရေးနိုင်ငံအကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေနဲ့ဒေသရင်းနဲ့နိုင်ငံတကာကိစ္စရပ်တွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကုံသွဲရေးရင်းနှီးမြှုပ်နှံမှုလုံခြုံရေးနဲ့ပတ်ပေါင်းစုံမိတ်ဖက်ဆက်ဆံရေးဆရာကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုနိုင်ငံတန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်အစစ်မြင့်ကိုယ်စားလှယ်ခီးစဉ်တွေစီစဉ်ရေးကိစ္စဆွေးနွေးခဲ့ကြကြောင်းလည်းမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ပြည်ခဲ့တဲ့နှစ်တုန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငူယွင်ဆန်ဖူရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်နိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်တွားရောက်ခဲ့ပြီးနိုင်ငံကြားပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံလုပ်ကင်ကြတဲ့နိုင်ငံတွေထဲဗီယက်နမ်နိုင်ငံဟာအဆင့်9မှာရှိနေပြီးတော့ကုံတွယ်မှုမှာတော့အဆင့်9မှာရှိပါတယ်။ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာလက်ရှိအလက်ကျဥက္ကဋ္ဌတာဝန်ယူထားတာဖြစ်ပါတယ်။